to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်ဩဂုတ်လ23ရက်ဗုဒ္ဓဟူးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူလာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါရှင်အခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့ဗန္နာရေးပြဿနာတွေပေါ်မယ်ဆိုရင်တော့မဲဆော်ဝဲကိရီတိုင်းအမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာတတိုင်းကမယ်လို့သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကိုအားပေးကူညီမှုနဲ့တရုတ်ရုရှားကုမ္ပဏီတွေကိုအမေရိကန်ကပိတ်ဆို့တံခတ်မှုတစ်တိချလိုက်တဲ့ပေါ်တရုတ်နိုင်ငံကကန့်ကွက်လိုက်ပါတယ်ဒီလိုထိုက်တန်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မိုက်တန့်စင်နဲ့တူကြီးညာပေးသွားမှာပါ
အခုညနေပိုင်းအရင်ဆုံးထုတ်လွှင့်ပေးမယ့်နိုင်ငံတကာသတင်းဆောင်ပါတွေမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတင်းသမားတွေဟာမဟုတ်မမှန်တဲ့သတင်းတွေရေးတယ်လို့အပြစ်တင်သွားတဲ့လူထုစုဝေးဘက်တစ်ခုအတွင်
း This evening join together with friends we reaffirm our shared customs traditions
and values. စံတန်ဘိုးတွေကိုစက်ထိန်သွားဖို့တိုက်တွန်းသွားတဲ့အကြောင်းနှာစင်ရပါမယ်အမေရိကမှာတရားမဝင်အခြေချသူတွေကိုနှိမ်နှင်းတာကပင်ဆယ်ဗေးနီးယားပြည်နယ်အတွင်းစိုက်ပျိုးရေးအခြေခံတဲ့ကြွေးရမှာလှုပ်သားရှားပါလာတာနဲ့ရင်ဆိုင်ရပါတယ်။ပြည်ပခန့်တွေကမှပိတ်မိနေတဲ့မျိုးသမီးနဲ့ကလေးတွေကိုကူညီဆောင်ရှောက်သူတွေကိုပြစ်မှတ်ထားပြီးမတိုက်ဖို့ကုလအဖွဲ့ကတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ထဲမှာတော့အစိုးရနဲ့အပြစ်ရထားတဲ့ ALP အဖွဲ့ကိုအပြစ်မရထားသေးတဲ့ AA အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဒီလိုသတင်းလွှာတွေသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့ဗုဒ္ဓဦးနေညနေပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဤတန်စင်တို့ကကြီးညာပါမယ်ရှင
်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်တစ်လျှောက်မှာတတိုင်းကာယံမှုမရှိမဖြစ်လိုအပ်တာကြောင့်ဗန္နာရေးပြဿနာတွေပေါ်မယ်ဆိုရင်တော့မဲဆော်ဝဲကာလာကဂရီတိုင်ဆောင်ရွက်သွားမယ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။အစိုးရရန်ဒီယာရက်ဆိုင်သွားမယ်ဆိုရင်တော့တိုင်းဆောင်မှာဖြစ်တဲ့အကြောင်းမနေ့ကအရီဇိုနာပြည်နယ်မှာကျင်းပခဲ့တဲ့စီးရီးမင်ကမှပြောဆိုလိုက်တာပါ။တိုင်းဆောင်လို့ဖို့အတွက်ကုန်ကျစရိတ်ကိုတော့အော်တိုဘာလာတရနေ့မှာစမယ်2018အမေရိကန်ဆိုးရဲဗန္နာရေးအသုံးစရိတ်အတွက်အတိမပြုပါသေးတဲ့ကွန်ဂရက်လွှတ်တော်ကဆုံးဖြတ်အတည်ပြုပေးဖို့လိုအပ်ပါတယ်။တိုင်းကမဲ့အစီအစဉ်ကိုစန့်ကျင်နေကြတဲ့လွှတ်တော်တွေကအတိုက်ခံဒီမိုကရက်ကိုယ်စားလှယ်တွေကိုတော့အပြည့်အမောင်းသမားတွေဖြစ်သမ္မတထရမ့်ကမနေ့ကမင်းကုန်းထဲမှာဝေဖန်သွားပါတယ်ဒီမင်းကုန်းထဲမှာပဲသမ္မတကသတင်းသမားတွေဟာနိုင်ငံကိုမချစ်တဲ့သစ္စာပေါက်တွေလို့ရင်ညွှန်းပြောဆိုပြီးမီဒီယာတွေကိုလည်းထပ်မံတိုက်ခိုက်ဝေဖန်ခဲ့တာပါ Phoenix မြို့ကမင်းကုန်းမှာတော့ဒီလ၁၂ရက်နေ့က Virginia ပြည်နယ် Charlotte မြို့မှာလူထုသေဆုံးခဲ့တဲ့အတိတ်ရုံးနဲ့ပတ်သက်လို့လူမျိုးကြီးစိုးရေးဝါဒီနာဇီလူလားသူတွေနဲ့ KKK အဖွဲ့တွေပေါ်သူ့ရဲ့ဝေဖန်ချက်တွေကိုလည်းသမ္မတကထပ်မံပြောဆိုခဲ့ပါတယ်ဒါမှမဟုတ်ပြစ်ခတ်နဲ့ပတ်သက်လို့နှစ်ပတ်စလုံးကိုအပြစ်ဖို့ခဲ့တဲ့အတွက်ခြေတင်ဖြစ်စရာတွေကြုံရတဲ့သူ့ရဲ့မှတ်ချက်နဲ့ပတ်သက်လို့ထပ်သွင်းပြောဆိုမသွားပါဘူး
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲလ်မန်ပြည်နယ်မှာအထေကံကားပုံခွဲတိုက်ခိုက်မှုတစ်ခုဒီကနေ့ဖြစ်ပွားရာမှာလူ9ဦးထပ်မံသေဆုံးပြီးတော့38ယောက်ဒဏ်ရာရခဲ့ပါတယ်။ပြည်နယ်မြို့တော်လတ်စကကမြို့ကရဲတပ်ဖွဲ့ရုံးချုပ်ရှိမှာလူအများစုဝေးနေချိန်မှာပဲတိုက်ခိုက်မှုဖြစ်ခဲ့တဲ့အကြောင်းဒေသခံအာဏာပိုင်တွေကပြောပါတယ်။သေဆုံးသူတွေထဲမှာအမျိုးသမီး2ဦးနဲ့စစ်သား2ဦးပါဝင်ခဲ့တာပါ။တိုက်ခိုက်မှုကတော့သူတို့လက်ချက်ဖြစ်ကြောင်းတာလီဘန်တွေကကြေညာထားပါတယ်။သမ္မတဒေါ်နယ်ထရမ့်ဆောင်ရွက်မဲ့အာဖဂန်နစ္စတန်နိုင်ငံတွင်အမေရိကန်ရဲ့မဟာဗျူဟာပိုင်းဆိုင်ရာအပြောင်းအလဲတွေကနှစ်ပေါင်းများစွာအမေရိကန်နဲ့အချင်းကြားဆုံးစစ်ပွဲကိုပြောင်းလဲလာစေမယ်လို့ကာကွယ်ဝင်ကြီးဘက်တီလက်ဆန်ကအင်္ဂါနေ့တုန်းကပြောလိုက်ပါတယ်။အာဖဂန်နစ္စတန်ရောက်အမေရိကန်တပ်သားတွေကနိုင်ငံကြီးနဲ့အခြားကျောင်းရာတွေထက်လက်တွေ့စစ်မြေပြင်ခြေနေတွေပုံမူတည်ပြီးတော့ဆုံးဖြတ်ချက်ချနေရတဲ့အတွက်ကြောင့်လို့ဝင်ကြီးတီလက်ဆန်ကပြောသွားတာဖြစ်ပါတယ်။
မြောက်ကိုရီးယားရဲ့နျူကလ িয়ার စစ်စင်တွေကိုအပိတ်ကူညီမှုဆွဆွဲချက်နဲ့တရုတ်နဲ့ရုရှားကုမ္ပဏီတွေကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့တံခတ်မှုတစ်တွေချမှတ်လိုက်တဲ့ပေါ်တရုတ်နိုင်ငံကကန့်ကွက်လိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေကိုထိန်းချုပ်နိုင်မှုအမေရိကန်နဲ့တရုတ်တို့ရဲ့ပူးပေါင်းဆောင်ရွက်မှုတွေမှာတံခတ်မှုတွေကအထောက်အကူမဖြစ်တဲ့အကြောင်းတရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူဝါချွန်ရင်းကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ။အမေရိကန်အနေနဲ့အမအားကိုချက်ချင်းပြင်ဆင်ဖို့လဲတရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရကတိုက်တွန်းလိုက်သလိုထင်းထင်းသိမ်းဆောင်ရွက်ဖို့နဲ့ပြဿနာကိုဖြေရှင်းနိုင်ရေးမြောက်ကိုရီးယားနဲ့ဆွေးနွေးဖို့တရုတ်နိုင်ငံရဲ့တိုက်တွန်းချက်တွေကိုလည်းထပ်မံပြောဆိုသွားပါတယ်။မြောက်ကိုရီးယားပေါ်ပိတ်ဆို့တံခတ်မှုတွေချမှတ်ပြီးပက်ထင်းတဲ့မစ်ဆိုင်းတုံးစမ်းသပ်မှုတွေကိုပြစ်တင်ရှုတ်ချထားတဲ့ကုလသမဂ္ဂလူညွန်ရေးကောင်စီရဲ့ဒီလန်ဆန်းကဆုံးဖြတ်ချက်နဲ့အညီဆောင်ရွက်ခဲ့တဲ့လုပ်ရည်အဖြစ်အမေရိကန်ဗန္နာရေးဝန်ကြီးဌာနကမနေ့ကပဲတံခတ်မှုတွေကိုကြေညာလိုက်တာပါ။လူညွန်ရေးကောင်စီကတခဲနဲ့ဆုံးဖြတ်ချက်ချမှတ်ရမှာတော့တရုတ်နိုင်ငံလည်းပါဝင်ခဲ့ပါတယ်။အမေရိကန်ဗန္နာရေးဝန်ကြီးဌာနကအရေးယူတံခတ်ဖို့ကြေညာလိုက်တဲ့စီးရင်ထဲမှာတော့တရုတ်နိုင်ငံကကြောင်မီတွေတမ်နီနဲ့ဗန္နာရေးလုပ်ငန်းတွေပါဝင်ကုမ္ပဏီ10ခုနဲ့လူ6ဦးကိုထည့်သွင်းထားပါတယ်။ ဒီရုရှားနဲ့တခြားနိုင်ငံတွေကကုမ္ပဏီနဲ့လူပုဂ္ဂိုလ်တွေနဲ့ပျက်စီးဆုံးရှုံးမှုတွေကြီးမားပြီးဒေသတွေတည်ငြိမ်မှုဖြစ်ပွားစေနိုင်တဲ့လက်နက်တွေကိုထုတ်လို့ရမှာတပတ်တလန်းကဝင်ငွေရအောင်မြက်ကိုရီးယားကိုထောက်ကူပေးနေတာလက်ခံနိုင်စရာမရှိကြောင်းလည်းအမေရိကန်ဗန်နယ်ဝန်ကြီးစတီဗင်မနူချင်ကပြောဆိုခဲ့တာပါ
အမေရိကန်ရေတပ်သား10ဦးသေဆုံးခဲ့တဲ့တင်းတာနေကမတော်တဆမှုအပါအဝင်အမေရိကန်ရေတပ်သင်းမောတိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့အမေရိကန်အမှတ်9ရေတပ်ရဲ့တပ်မှုကိုရာထူးကဖယ်ရှားလိုက်ပါတယ်။ဥဆောင်ကိုကဲနိုင်စွမ်းအပေါ်ယုံကြည်မှုမရှိတော့တဲ့အတွက်ဒုတိယရေတပ်ဗိုလ်ချုပ်ကြီးဂျိုးဆက်ဖ်ကွမ်ကိုတာဝန်ကနေအနားပေးလိုက်တာလည်းဖြစ်ကြောင်းကိုလည်းပစိဖိတ်ဒေသအမေရိကန်ရေတပ်တပ်မှုရေတပ်ဗိုလ်ချုပ်ကြီးစကော့စဝစ်ကကြေညာချက်မှာဖော်ပြထားပါတယ်။လာမယ့် January လကျရဲ့ငင်းစားယူမဲ့ organ ဟာပြင်ဆင်ထားပေမဲ့ဒီလပိုင်းတွေအတွင်းမှာ American ဖြတ်သင်းမောနဲ့ကုန်တင်သင်းမောတို့တိုက်မိတဲ့ဒုတိယဖြစ်အဖြစ် American ဖြတ်သင်းမော USS John S. McCain ကိုတိုက်မိခဲ့တဲ့နောက်မှာတော့ organ ဟာမှန်းထားတယ်ဆိုပြီးတော့ရာထူးကဖယ်ပေးခဲ့ရပါတယ်။အကြီးကျယ်ထိခိုက်ခဲ့တဲ့သင်းမောပေါ်ကနေအလောင်းတချို့ကိုရေငုပ်ရှာဖွေသူတွေကရှာတွေ့ပြီလို့အင်္ဂါနေ့တုန်းကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်း Scott ကပြောဆိုလိုက်ပါတယ်။မလကာရေလက်ကြားနီးမှာ Liberian ရင်းနှံတင်သင်းမောနဲ့ဘာလို့တိုက်ပြီလဲဆိုတဲ့အကြောင်းရင်းကိုတော့ American စုံစမ်းစစ်ဆေးသူတွေကဆက်လက်ရှာဖွေနေဆဲဖြစ်ပါတယ
်။ UAE ဘေးကန်အတန်ညနေဘက်မြန်မာဘာသာစစ်ဆေးတွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်မြန်မာဝိုင်းစီစဉ်ရဲ့ပုံထုနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။စပိန်နိုင်ငံဘာစီလိုနာမြို့မှာပြီးခဲ့တဲ့စနေနေ့ကလူများပြားသေဆုံးခဲ့ရတဲ့ဗင်ဂါဒစ်စ်နဲ့တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးဖမ်းဆီးထားသူတွေကတန်တရားရှိသူတူကိုမနေ့တုန်းကတရားရုံးထုတ်စစ်ဆေးရမှာသူတို့အုပ်စုဟာပောက်ခွဲပစ္စည်းတွေအုံပြုပြီးဒီထက်ပိုပြင်းထန်တဲ့တိုက်ခိုက်မှုကျူးလွန်မှုစစ်ဆင်နေကြောင်းထွက်ဆိုသွားခဲ့တယ်လို့ဆိုပါတယ်။တိုက်ခိုက်မှုကျူးလွန်ရမှာဗင်ဂါကိုမောင်းနှင်ခဲ့သူဖြစ်တန်တရားရှိသူကိုရဲတွေကအသေးပြက်ကတ်ဖမ်းဆီးခဲ့ပြီးနောက်တနေ့မှာပဲတန်တရားရှိသူတူဖြစ်တဲ့မိုဟာမက်ဟော်လီခမားကိုရုံးထုတ်စစ်ဆေးခဲ့တာဖြစ်ပါတယ်။တိုက်ခိုက်မှုကိုနောက်ကွယ်ကနေကြိုးကန်စစ်ဆင်ခဲ့တဲ့12ဦးပါဖွဲ့မှာတော့4ဦးသာအသက်မသေချင်ခဲ့ကြတာပါ။ဂျန်နူရီကတော့ရဲရဲလက်ချက်နဲ့တည်ဆုံးသူတွေရှိသလိုကားနဲ့တိုက်ခိုက်မှုတိုင်ငယ်တရက်ကဘုံလုံးတဲ့အိမ်ထိမှာပောက်ကွဲဖြစ်ပွားခဲ့တဲ့ပောက်ကွဲမှုအတွင်းမှာတည်ဆုံးသွားကြပါတယ်။ဒီနေ့ကဂျာနာဆစ်ဆင်းမှုပြီးမှတော့တရားသူကြီးကတန်တရားရှိသူနောက်တူကိုဆက်လက်ဖမ်းဆီးထားဖို့ညွှန်ကြားခဲ့လို့အကြံဖက်ဝါဒနဲ့ဆင့်နွယ်အမှုတွေနဲ့လည်းတရားစွဲဆိုအရေးယူထားပါတယ်။ဖမ်းဆီးခံထားသူနောက်တူဖြစ်တဲ့ကမ်ပရင်းစ်ရဲကတိုက်ခိုက်မှုမှာအသုံးပြုခဲ့တဲ့ကားရဲ့ပန်းရှင်ကိုတော့အကန့်အသတ်နဲ့ပြန်လွှတ်ပေးခဲ့တာပါ။စလုံးထမြောက်တန်တရားရှိသူကိုတော့အမှန်ယူဆက်လက်ဖမ်းဆီးထားမလားလွှတ်ပေးမလားဆိုတာကိုတော့တရားသူကြီးကနောက်ပိုင်းကျမှဆုံးဖြတ်ဖို့လည်းရှိနေပါတယ်
။ဒီလအတွင်းမှာတောင်တရုတ်ပြည်နယ်တွင်နေမြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားမှုဖြစ်နေတဲ့ဖိလစ်ပိုင်ဘက်ကခြေကုပ်ယူထားတဲ့နေရာနာကိုတရုတ်သင်္ဘောတွေကပ်လာတဲ့အရေးနဲ့ပတ်သက်လို့မနီလာမြို့မှာအကြီးကျယ်ဆွေးနွေးခဲ့ပြီးတော့နှိရှိမိတ်ဖက်ဖြစ်ခဲ့တဲ့တရုတ်နဲ့ဖိလစ်ပိုင်ကြားမတူညီမှုတွေရှိလာနိုင်ပါတယ်။တောင်ကျုပ်ပင်လေတဲ့ကစပတ်လီကျွန်းတွေကဖိလစ်ပိုင်ပိုင်နဲ့စန်ဒီကေးဒေသမှာတရုတ်ကုန်တင်သင်းမောတစ်စီးက3မီတာမြင့်တဲ့အလံကိုဇူလိုင်လတတိယပိုင်အတွင်းမှာတတိယပတ်အတွင်းမှာစိုက်ထူလိုက်တယ်လို့အထက်လွှတ်တော်အမတ်ဂယ်ရီအလီဂျာနိုက Facebook ပေါ်မှာရေးသားခဲ့ပါတယ်။တရုတ်ရေတပ်သင်းမောတွေနဲ့ကမ်းခြေဆောက်တပ်တွေကလည်းဩဂတ်စ်လ18ရက်နေ့တုန်းကဖျက်ဆီးသွားလာခဲ့တဲ့အကြောင်းကိုလည်းဆက်ပြောထားပါတယ
်။အိန္ဒိယနိုင်ငံမှာဒီကနေ့မနေ့ပိုင်းစောပိုင်းကခီးသည်လင်ရထားတစ်စင်းလမ်းကျော်တိမ်မောက်ရကဒဏ်ရာပြင်းထန်သူတို့ချို့ပေါင်းလူ90ထက်မနည်းထိခိုက်ဒဏ်ရာတွေရရှိသွားကြပါတယ်။ Uttar Pradesh ပြည်နယ်ကရထားမတော်တဆမှုတွင်လူစီးရဲအများပြားလဲလမ်းကျော်တိမ်မောက်သွားခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။ရထားပို့ဆောင်ရေးဌာနတာဝန်ရှိသူတွေကတော့ရထားလမ်းမှာကုန်တင်ကားတစ်စင်းနဲ့တိုက်မိရာကနေစက်ကောင်းတွင်းနဲ့လူစီးရဲတွေပါလမ်းကျော်တိမ်မောက်သွားခဲ့တာဖြစ်တဲ့အကြောင်းနဲ့ဒဏ်ရာရသူအများပြားရှိရမယ်လဲအခုချိန်ထိတည်ဆုံးသူမရှိတဲ့အကြောင်းလဲပြောဆိုထားကြပါတယ်။အခုနောက်ဆုံးယထာမတော်တဆမှုဟာဒီနေ့ထဲမှာပြစ်မမြောက်အကြီးမားဆုံးဖြစ်တယ်လို့တပတ်နီးပါးအတွင်းဒုတိယအကြိမ်လည်းဖြစ်ပါတယ်။ပြီးခဲ့တဲ့စနေနေ့မှာတော့လည်းကုန်တင်ကားတစ်စင်းနဲ့အမြင်ထားတစ်စင်းတို့တိုက်မိရာကနေလူပေါင်း23ယောက်အထိတည်ဆုံးခဲ့ရပါတယ်။စီမင်းစီကန်းတွေနဲ့လုံထုံလုံနည်းအားနဲ့အိန္ဒိယနိုင်ငံမှာယထာမတော်တဆမှုတွေဟာမကြာခဏဆိုသလိုဖြစ်ပွားလေရှိရပါတယ်။
ဟောင်ကောင်ကိုဖျက်ဆီးသွားတဲ့တိုင်ဖုန်းမုန်တိုင်းဟာတူကြောင့်တရုတ်ပြည်မှကြီးတဲ့ကမကာအိုအရက်မှာဗုဒ္ဓနစ်ကလူ3ယောက်သေဆုံးသွားပါတယ်။မုန်တိုင်းကြောင့်လေပြင်းတွေတိုက်ခတ်ပြီးတော့မြေပြုံမှုတွေဆူဆူရွရွဖြစ်လာတာပါ။အပျက်စီးပြီးနေတဲ့အိမ်တွေမှာပိတ်မိနေသူတွေမုန်တိုင်းနဲ့ခံနေရသူတွေကိုရိုက်တာသတင်းဌာနကဆက်သွယ်ဖို့ကြိုးပမ်းနေပါတယ်။မုန်တိုင်းကြောင့်ကျောင်းတွေရုံးတွေပိတ်ထားသလိုလေကျောင်းခီးစင်တွေကိုလည်းခေတ္တရန်နာထားရပါတယ်။ ရုပ်နိုင်ငံတောင်ပိုင်းကထောင်ထဲချီတဲ့လူတွေကိုအင်္ဂါနေ့ကကြိုတင်ပြင်ဆင်တဲ့အနေနဲ့ဘေးလွတ်ရာကိုရွှေ့ပြောင်းပေးထားတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ဟာတိုတိုင်ဖုန်းမုန်တိုင်းကိုအင်အားအပြင်းဆုံးဟာရီကိန်းမုန်တိုင်းအဆင့်30ဖြစ်ရာသီဥတုဆိုင်ရာတာဝန်ရှိသူတွေက9နှစ်အတွင်းပထမဆုံးချိန်ဖြစ်တိုးမြင့်သတ်မှတ်လိုက်တာဖြစ်ပါတယ်။လေပြင်းတိုက်ခိုက်တဲ့တန်ကြောင်အပျက်စီးတွေနဲ့ရေလွမ်းမှုမှုတွေဖြစ်လာနိုင်တဲ့အတွက်ကြိုတင်ပြင်ဆင်မှုတွေလုပ်ထားကြဖို့ဟောင်ကောင်မူလေဝသစောင့်ကြည့်ဌာနကတတိပေးချက်ထုတ်ပြန်ထားပါတယ်။
ဘုရားဟုနေညာပိုင်းနောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါအခုနိုင်ငံတကာသတင်းလွှာတွေကိုဆက်တိုက်နားဆင်ရပါမယ်ရှင်အရီဇိုနာပြည်နယ်ဖီနစ်မြို့မှာကျင်းပတဲ့လူမှုစုဝေးပွဲအတွင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူရင်ဆိုင်နေရတဲ့အငင်းပွားပွဲကိစ္စရပ်တွေနဲ့ပတ်သက်လို့ဒါဟာမီဒီယာတွေရဲ့မဟုတ်မမှန်ပြောဆိုချက်တွေဖြစ်တယ်ဆိုပြီးတော့အပြစ်တင်ဝေဖန်ပါတယ်။အင်္ဂါနေ့ကကျင်းပခဲ့တဲ့ဒီလူမှုစုဝေးပွဲအတွင်းသမ္မတကသူ့ရဲ့နိုင်ငံရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့လည်းထက်လောင်းအတည်ပြုပြောကြားခဲ့တဲ့အကြောင်းသတင်းတောက်မိုက်အိုဆူလီဗန်ပေးပို့ထားတဲ့သတင်းလွှာကိုတော့ကိုအောင်အောင်ကပြောပြပေးပါမယ်ရှင်။
ယူမနေဆက်မျိုးကလေးမှာအမေရိကန်မရင်းတပ်ဖွဲ့ဝင်တွေအကောက်ခွန်တဲ့နေဆက်လူကြွေးတပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးတဲ့နောက်သမ္မတဒေါ်နယ်ထရမ့်မှာဖီနစ်မျိုးကလူမှုစုဝေးပွဲအတွင်းမင်းငွန်းပြောကြားပါတယ
် This evening
ဒီညနေမိတ်ဆွေတွေနဲ့အခုလိုမျိုးဆုံတွေ့ရတဲ့အချိန်မှာဒလိထုံတန်းစံတန်မိုးတွေကိုဆက်ထင်းသိမ်းသွားမယ်ဆိုတာကျွန်တော်ထပ်လောင်းပြောကြားလိုပါတယ
်။ဩဂုတ်လ2ရက်နေ့ကဗာဂျီးနီးယားပြည်နယ်ရှာလော့စ်ဗေးမြို့မှာတံပြန်ဆန္ဒပြသူလူအုပ်ထဲလူပြည်ကြီးစိုးရေးဝါဒီတဦးကကားနဲ့မောင်းဝင်တိုက်ခိုက်တာကြောင့်အမျိုးသမီးတဦးသေဆုံးပြီးအခြား19ဦးဒဏ်ရာရသွားပါတယ်။ဒီဖြစ်ရပ်တွေနဲ့ပတ်သက်လို့အမုန်းတရားတွေနဲ့အကြမ်းဖက်မှုအတွက်နှစ်ဖက်စလုံးမှာတာဝန်မကင်းဘူးလို့ထရမ့်ကပြောဆိုပြီးမှတော့သူ့ကိုအလုံးကဝိုင်းပြီးတော့ဝေဖန်ခဲ့ကြပါတယ်။ဒါပေမဲ့လည်းထရမ့်ကဒါဟာသတင်းမီဒီယာတွေအနေနဲ့သူတို့လိုသလိုပုံဖော်ပြောဆိုခဲ့ကြတာဖြစ်တယ်လို့ပြန်လည်ဆွဆွဲပါတယ
် Just like they don't want to report
အမုန်းတရားတွေတူတန်သဘောထားတွေဆွဲကင်တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့ပြင်းထန်တန်ဆန့်ကျင်ပြောကြားခဲ့တယ်လို့ပဲနာဇီလက်သက်တွေလူဖြူအစွန်းရောက်တွေနဲ့ KKK အဖွဲ့တွေအပေါ်မှာကျွန်တော်အနေနဲ့ပြစ်တင်ဝေဖန်ခဲ့တာတွေကိုတော့သူတို့ကထည့်မပြောကျင်ကြပါဘူ
း Charles Bay မျိုးကဖြစ်နေပတ်သက်လို့ Trump ရဲ့သဘောထားထုတ်ဖော်ပြောကြားပြီးမှတော့ American မျိုးကြီးတွေနဲ့ Phoenix မျိုးမှာဒီအပေါ်ကန့်ကွက်ဆန္ဒပြကြပါရယ်ဆန္ဒပြသူတဦးဖြစ်တဲ့ Mel J. Fleming က
The man's got nothing done
all the သူအနေနဲ့ဘာမှအောင်မြင်မြင်လုံဆောင်ခဲ့တာမရှိပါဘူးသူနဲ့သဘောချင်းမတိုက်ဆိုင်တဲ့သူတွေကိုလောင်ပြောင်ပြောဆိုမဲ့မန်တက်နေတဲ့ကြဖာကြီးလို့ဟန်ရေးပြတာမျိုးတွေပဲသူကလှုပ်ချင်တာပ
ါထရမ့်ကိုထောက်ခံသူ Tom Thornton ကတော
့ I support the right to free speech
သူလည်းဆိုပြောဆိုခွင့်ကိုကျွန်တော်ထောက်ခံပါတယ်သမ္မတနဲ့သူလောက်တာမှန်သမျှကိုလည်းကျွန်တော်ထောက်ခံပါတယ်ဖွဲ့စည်းပုံဥပဒေကိုလည်းလေးစားတာကြောင့်အခုလိုထောက်ခံမှုကိုလာရောက်ပြသတာပ
ါအင်္ဂါနေ့ကလူမှုစုဝေးပွဲအတွင်းလွှတ်တော်အနေနဲ့မက္ကဆီကိုနယ်စပ်လွန်ကျိုရေးဒတိုင်းစောက်ဖို့အသုံးစရိတ်ချမပေးရင်အစိုးရလုပ်ငန်းတွေရပ်ဆိုင်းပစ်မယ်လို့ချင်းကြောက်ခဲ့တယ်လို့မြောက်ကိုရီးယားပေါ်ခက်တင်းတင်းပြောဆိုခဲ့တာဟာလည်းအလုပ်ဖြစ်တယ်လို့ထရမ့်ကပြောကြားခဲ့ပါတယ်ခင်ဗျာ
သမ္မတဒေါ်နယ်ထရမ့်ရဲ့လူမှုစုဝေးပွဲအကြောင်းကိုအောင်အောင်ပြောပြသွားတာပါသမ္မတထရမ့်အစိုးရလက်ထက်မှာတရားမဝင်ရွှေပြောင်းခြေချနေသူတွေကိုနှိမ်နင်းတဲ့အတွက်အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်ကစိုက်ပျိုးရေးအခြေခံတဲ့ဂျေးလက်ဒေသတစ်ခုဟာလှုပ်သားရှားပါတဲ့အကျိုးဆက်တွေကိုရင်ဆိုင်နေရပါတယ်။အဲ့ဒီဒေသမှာရွှေပြောင်းခြေချသူတွေရဲ့တိုင်းပြည်ပေါ်ဆောင်ရွက်ပေးမှုတွေအကျိုးသက်ရောက်မှုတွေကိုပြည်နယ်နဲ့ဗဟိုအစိုးရဥပဒေပြုအမတ်တွေသတိထားမိလောက်တိုက်တွန်းလှုပ်ဆောင်မှုတွေကိုရွှေပြောင်းခြေချနေသူတွေကိုလိုလားတဲ့ဒေသခံတွေတွက်ကြလှုပ်ရှားသူတွေနဲ့တတိချံပိုင်ရှင်တချို့ပူးပေါင်းဆောင်ရွက်နေပါတယ်။သတင်းတောက်ဘင်ရော်ဂျာပေးပို့ထားတာကိုကိုငင်းချန်ကပြောပြမှာပါရှင
်။ Pennsylvania ပြည်နယ် Adam ခရိုင်ကျေးလက်ပွဲတစ်ခုကရှေးဟောင်းကားပြိုင်ပွဲပါ။လက်တီမိုတောင်ကြားပွဲတော်ဟာဒေသတွင်းကဧည့်သည်ပေါင်းစုံကိုဆွဲဆောင်ပါတယ်။ဒီပွဲကိုလာတဲ့သူတော်တော်များများကပြီးခဲ့တဲ့ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကိုမဲပေးခဲ့ကြတာပါ။ဂုံတင်ကားကုမ္ပဏီမှာလုပ်တဲ့ Kim Sander ကသမ္မတကိုအမာခံထောက်ခံသူပါ
။ I think he's been
doing media တွေကကောင်းကောင်းတင်ဆက်ပေးမယ်ဆိုရင်တော့သူအခြေအနေကောင်းတယ်လို့ထင်ပါတယ်
။ဒါပေမဲ့လည်းဒီပွဲကိုလာတဲ့တခြားသူတွေလိုပဲထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒနဲ့ပတ်သက်ပြီးမေးကြည့်ရင်တော့ဥပဒေလိုက်နာတဲ့အထောက်ထားမဲ့ရွှေပြောင်းအခြေချသူတွေကိုပြန်ပို့တာမျိုးဆန်ဒါစ်ကဆန့်ကျင်ပါတယ်
။ Hey to say it but there's not enough American people want to go out and
ဒီမှာဒီလိုမျိုးတော့မပြောချင်ပါဘူး။ဒါပေမဲ့ရွှေပြောင်းအခြေချသူတွေလိုမျိုးအပင်ဆိုင်မဲ့သူအသီးခူးမဲ့သူလယ်ထဲမှာလုံမဲ့သူမျိုးအမေရိကန်မှာလူအလုံးလောက်မရှိပါဘူး
။စိုက်ပျိုးရေးကိုမှီခိုရတဲ့ခရိုင်တစ်ခုအနေနဲ့တော့ဒါမျိုးအမြင်ကအံ့ဩစရာမဟုတ်ပါဘူး။တည်တည်ထွက်ရာဒေတာလည်းဖြစ်တယ်လို့တမိုင်းဝင် Gettysburg တိုက်ပွဲဖြစ်ပွားခဲ့ရာဒီဒေတာမှာလာလေတဲ့ခီးသွားဧည့်သည်တွေကြောင့်စီကားပြီးတော့အလုတ်လက်မဲ့နှုံလဲနေပါတယ်။ အလုံးမရှိတဲ့သူတွေကတော့ပြည်내အစိုးရဌာနတစ်ခုဖြစ်တဲ့ Career Link နဲ့အကူအညီနဲ့အလုံးရှာကြပါတယ်။ဒါပေမဲ့လည်း Spain စကားပြောလက်တွေ့နယ်ပွားတွေလုပ်တဲ့အလုံးမျိုးလုပ်ချင်တဲ့သူနေပါတယ်။တန်ဂေဆိုတဲ့အလုံးကိုလုံးကင်ခဲ့ပြီးခုချိန်မှာတန်ရှင်းအလုံးလုပ်နေတဲ့ Glenn Hendrickson ကအလုံးပြောင်းဖို့စဉ်းစားနေတယ်လို့ပြောပါတယ်
။ I've had a lot of friends who have had summer
ထက်တန်းကျောင်းတော့ငါကျွန်တော်တငယ်ချင်းတွေတစ်တီးခူးတာလိုမျိုးနွေရာသီအလုပ်လုပ်ခဲ့တာမျိုးအများကြီးရှိပါတယ်။ဒါပေမဲ့တသက်လုံးတော့လုပ်ဖို့ကမဖြစ်နိုင်ပါဘူး
။ရွှေပြောင်းအခြေချသူတွေထွက်ပြေးသွားကြတဲ့အတွက်တချို့အလုပ်ရှင်တွေကတော့သူတို့အလုပ်မှာလူရှာဖို့ခက်ခဲနေပါတယ်။အလုပ်သမားအခက်အခဲကအခုအချိန်မှာစိုးပါတယ်လို့ Career Link က Alan Dudley ကပြောပါတယ
်။ So they're coming into their busy hiring season right now.
အခုလောလောဆယ်သူတို့အလုပ်အများဆုံးအချိန်ကိုရောက်နေပါတယ်။ North Foods ကပြီးခဲ့တဲ့ပတ်ကပဲကျွန်တော်တို့အလုပ်ရှာတဲ့ Internet Seminar မှာအလုပ်အသစ်၈ခုတင်ထားပါတယ်။ဒါကြောင့်မလို့နှစ်တိုင်းဒီချိန်ဆိုရင်ခက်ခဲပါတယ
်။မတ်မွန်သီးတွေခူးနေကြတဲ့ယာတီမှာစိုက်ပျိုးသူတွေဟာပန်းသီးခူးတဲ့အချိန်လာမယ့်နှစ်နှောင်းပိုင်းကျရင်အလုပ်သမားအလုံးလောက်ရှိပါမလားဆိုတာကိုစိုးရိမ်နေကြပါတယ်။လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုတွေမလုပ်တဲ့အတွက်လည်းစိုက်ပျိုးရေးသမား K Hollenbach ဟာ American လွှတ်တော်ကိုစိတ်ဆိုးနေပါတယ်
။ Those people who are making the laws of our land.
ဒီဥပဒေပြုတဲ့သူတွေကနေ့တိုင်းအစားစားကြပါတယ်။အဲ့ဒီမှာဆက်သွဲပြတ်တောက်နေတဲ့ပုံအကြီးကြီးရှိပြီးတော့ကိုစားနေတဲ့ဟာတွေကိုတယောက်ယောက်ရိတ်သိမ်းပေးထားတာလား၊တယောက်ယောက်ကထုတ်လုပ်ပြင်ဆင်ပေးထားတာလားဆိုတာကိုမေးနေပါတယ်
။ Adam County အပါအဝင်တခြားဒေသတွေကကိုစားပြုတဲ့Republican အောက်လွှတ်တော်အမတ် Scott Perry ကသူတို့ရဲ့စိုးရိမ်မှုတွေကိုသတိထားမိတယ်လို့ပြောပါတယ်။နောက်ပြီးတော့ဒေသခံတွေနဲ့တွေ့ဆုံပွဲတစ်ခုမှာလူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲရေးတွေမလုပ်ခင်နေဆက်တွေကိုလုံခြုံအောင်လုပ်ရမယ်လို့ Perry ကပြောပါတယ်
။ Till we know that the border is going to be secure and they trust that
နေဆက်တွေလုံခြုံပြီလို့မသိရမချင်းနောက်ပြီးတော့အဲ့ဒီလိုမျိုးမယုံမချင်းမယုံကြည်တာတွေဆက်ရှိနေမှာပါ။ဒီမှာရောက်နေတဲ့တရားမဝင်ရှေ့ပြောင်းသူတွေနောက်ပြီးလာမဲ့သူတွေကိုထိတ်ချုပ်ရခက်ခဲနေဦးမှာပ
ါတစ်ချိန်တည်းမှာပဲရွှေပြောင်းအခြေချသူတွေကိုလိုလားသူတွေကလည်းဒီကိစ္စကိုသတိထားမိအောင်လေးလာတစ်ခါဆူတောင်းပွဲတွေဂန်ဒီစပတ်မှာလုပ်နေပါတယ်နေဆက်လုံကြုံရေးဆိုတာအာယုံလွှဲတာလို့ဒီဆူတောင်းပွဲကိုစီစဉ်သူတို့ဖြစ်တဲ့ဂျန်နီဒူးမောင့်ကပြောပါတယ
် I think that that plays into the whole narrative of immigrants as criminals that has been
ရွှေပြောင်းအခြေချသူတွေဟာရာဇဝတ်သားတွေဖြစ်အောင်ပြောဆိုတာမျိုးအခုလက်ရှိအစိုးရကပိုဆိုးအောင်လုပ်နေတာပါကျမထင်တာကတော့ဒီကလူတွေဟာရွှေပြောင်းအခြေချသူတွေနဲ့အဆက်အသွယ်ရှိရင်သူတို့လုပ်ပေးတဲ့အကျိုးတွေကိုနားလည်နိုင်ပြီးတော့ရွှေပြောင်းအခြေချသူတွေကိုလူတွေလို့မြင်နိုင်မှာပါ
တည်တီးချံတွေထဲမှာတော့အလုသမားတွေဟာမလိုချင်တဲ့အသီးတွေကိုဖယ်နေတာပါစောင်းဦးရောက်ရင်တော့တစ်ပင်ပေါ်မှာကြံခဲ့တဲ့ပန်းသီးတွေဟာမှဲ့သွားမှာပါစိုက်ပျိုးသမားတွေစိုးရိမ်တဲ့ကိစ္စကတော့ခူးတဲ့အချိန်ကျရင်ရွှေပြောင်းအလုသမားတွေအလုံလောက်ရှိပါမလားဆိုတဲ့ကိစ္စပါပဲခင်ဗျာ
အမေရိကန်ပြည်ထောင်စုထဲမှာတရားမဝင်နေထိုင်သူတွေကိုနှိမ်နှင်မှုကြောင့်သူတို့လျက်လှုပ်အားကိုအဓိကထားတဲ့စိုက်ပျိုးရေးလုပ်ငန်းမှာထိခိုက်လာနေတဲ့အကြောင်းကိုငိမ့်ချန်းပြောပြသွားတာပါအခုလူခွင့်ရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရပါဦးမယ်ရှင် World Humanitarian Day လို့ခေါ်တဲ့ကမ္ဘာလူသားချင်းစာနာမှုနေ့မှာပြိပခတွေကြပိတ်မိနေကြတဲ့အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အရက်သားတွေကိုအသက်အန္တရာယ်ကြောင့်တွားရောက်ကူညီဆောက်ရှောက်ပေးနေတဲ့သူတွေကိုတမင်တသက်ပြစ်မှတ်ထားတိုက်ခိုက်တာတွေရပ်ဖို့ကမ္ဘာကုလသမဂ္ဂအဖွဲ့ကတောင်းဆိုလိုက်ပါတယ်ကုလသမဂ္ဂရုံးချုပ်ရှိရာဂျနီဗာမြို့ကနေ VOA သတင်းတောက် Lisa Schlein ရဲ့သတင်းပေးပို့ထားတာကိုတော့နန်းလောင်ကပြောပြပေးမှာပါရှင်
2003ခုနှစ်ဩဂုတ်လ19ရက်နေ့မှာအီရတ်နိုင်ငံမြို့တော်ဘက်ဒတ်မှာရှိတဲ့ကုလသမဂ္ဂယုံဘုံခွဲတိုက်ခိုက်ခံရလို့ကုလသမဂ္ဂအကြီးအကဲဆာဂျီယိုဗီလာရက်ဒီမဲလီယိုနဲ့တခြားဝန်ထမ်း22ဦးသေဆုံးခဲ့ရပါတယ်။အဲ့ဒီနေ့မှာပဲဆာဂျီယိုခေါ်ထားတဲ့စီးဝေးတက်ဖို့နောက်ကျသွားတဲ့အတွက်လူခွင့်ရေးဆိုင်ရာအကြံပေးသူဖြစ်သူမိုနာရီဟာမဝီတယောက်အကြံဖက်တက်ခတ်မှုကလွန်မြောက်ခဲ့ရပါတယ်။လူ22ဦးသေဆုံးပြီးလူအတော်များများဒဏ်ရာရသွားခဲ့တဲ့အဲ့ဒီဘုံခွဲတိုက်ခတ်မှုကြောင့်ကုလသမဂ္ဂရဲ့လုပ်ငန်းတာဝန်တွေအပေါ်အပြောင်းအလဲတွေဖြစ်လာစေခဲ့တယ်လို့ဆိုပါတယ်။ဒီဖြစ်ရကြောင့်လူတွေနဲ့ပွင့်လင်းစွာဆက်ဆံတဲ့ကုလသမဂ္ဂရဲ့ဆက်ဆံရေးပုံစံဟာလည်းကုကုကိုပြန်ပြီးတော့ကောက်ွယ်တဲ့ဖက်ကိုဦးတည်သွားစေတယ်လို့သူက VOA ကိုပြောပါတယ်။တိတ်ဆိုးရတဲ့အဖြစ်မျိုးနဲ့ပြစ်မှတ်ထားတိုက်ခတ်ခံရလို့မဖြစ်ဘူးဆိုပြီးအဲ့ဒီမှာပထမဆုံးသတိထားလိုက်မိတဲ့အကြောင်းနဲ့အလုပ်တွေကိုပိုးပြီးသတိထားလို့ဖို့အထူးသဖြင့်သူသားချင်းစာနာမှုအကူအညီတွေဘလို့ပေးဖို့မလဲဆိုတဲ့နေရာမှာသတိကြည်ကြည်ထားပြီးလှုံ့ဆော်မှုဖြစ်လာတယ်လို့သူကပြောပါတယ်။အကူအညီအလိုအဆုံးလိုတွေစီကိုသာလူသားချင်းစာနာမှုအကူအညီတွေရောက်လာတာဖြစ်တယ်လို့လည်းလူအခွင့်ရေးဆိုင်ရာအကြံပေးသူဖြစ်တဲ့မိုနာရီယာမော်ဝီကပြောပါတယ်။ အဲ့ဒီလိုကြေကွဲစရာဖြစ်ရဖြစ်ပြီးငါးနှစ်ကြာမှတော့အသက်ကိုပဓာနာမထားပဲသူသားချင်းစာနာမှုအကူအညီတွေလိုက်ပေးနေတဲ့သူတွေကိုကွန်ပျူတာအနေနဲ့ဩဂုတ်လ16ရက်နေ့ကိုလူသားချင်းစာနာမှုနဲ့အဖြစ်ကုလသမဂ္ဂအထွေထွေညီလာခံကတက်မှတ်ခဲ့တာပါစနေနေ့မှာကြာရောက်တဲ့ကမ္ဘာလူသားချင်းစာနာမှုအထိမ်းအမှတ်နဲ့အကျိုးတောက်ကြနေကကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကုလသမဂ္ဂရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအခုလိုပြောပါတယ
် In the conflicts we were witnessing trying to protect people fleeing from those conflicts our more and more civilians were a target the protection of civilians was difficult to implement our more and more international humanitarian lawand human rights law were not observed
but in the ဖြစ်နေတဲ့ဒေသတွေမှာနေရာစွန့်ခွာတပ်ပြီးကြမယ်ရဲသားတွေလူတွေကိုအကာအကွယ်ပေးနေတဲ့လူတွေကိုပို့ပြီးပြစ်မှတ်ထားတိုက်ခိုက်လာတာကိုကျွန်တော်တို့တွေ့ရပါတယ်ရဲသားတွေကိုအကာအကွယ်ပေးဖို့ကလည်းတိတ်ကိုခက်ခဲပါတယ်နိုင်ငံတကာဥပဒေအရရဲသားပြည်သူတွေလူသားချင်းစာနာမှုအထောက်အကူပေးရေးဝန်ထမ်းတွေနဲ့စစ်မှားရေးဝန်ထမ်းတွေကိုအကာအကွယ်ပေးဖို့လိုအပ်ပါတယ်။ဒါပေမဲ့ကမ္ဘာတစ်ဝှမ်းကစစ်ဖြစ်ပွားနေတဲ့နေရာတွေမှာနှစ်ဖက်ပါဝင်ပတ်သက်နေသူတွေဟာသူတို့လိုက်နာရမယ့်တာဝန်တွေကိုလိုက်နာခြင်းမရှိဘဲမတိမဲ့မြင်ပြုလုပ်နေကြပါတယ်။ကုလသမဂ္ဂရဲ့အလံကိုလည်းလေးစားမှုမရှိကြပါဘူး။လူသားချင်းစာနာမှုဆိုင်ရာဝန်ထမ်းတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာတိတ်ကိုကြောက်စရာကောင်းပါတယ်။ပြည်ပကတွေကြားပိတ်မိနေကြတဲ့အရသားတွေဟာပြစ်မှတ်တွေမဟုတ်ဘူးဆိုတာဒီနေရာကနေပြောလိုပါတယ
်ဒီနေ့မှာတော့ကျမရဲ့ဝန်ထမ်းတွေကျမရဲ့ဌာနတွေနဲ့အယတာပြည်သူတွေအပေါ်အကြမ်းဖက်မှုစံကျင်ရဲကိုကုလသမဂ္ဂကအဓိကဦးတည်ထားပါတယ်ပြီးခဲ့တဲ့နှစ်အတွင်းအကြမ်းဖက်တိုက်ခတ်မှုပေါင်း300နှစ်ခုရှိခဲ့ရမှာကုလသမဂ္ဂဝန်ထမ်းပေါင်း418ဦးသေဆုံးခဲ့ရပြီးအများစုကတော့နှစ်ရှည်ပြည်တွင်းစစ်တမ်းခံရတဲ့စီးရီးယားနိုင်ငံမှာဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်ရှင
်ရရှိနေပြန်ကချင်ပြည်နယ်ထဲမှာ2017နှစ်စာပိုင်းကလေးကပြန်လည်စတင်လာခဲ့တဲ့စစ်ပွဲတွေကြောင့်မလို့ဒေသခံကြေးရွာသားတွေစစ်ပေးရှောင်ထွက်ပြေးကြရတယ်လို့ပဲကချင်ပြည်နယ်ရဲ့ဒေသအခြေအနေဟာလည်းအတော်လေးကိုမတည်မငြိမ်ဖြစ်နေခဲ့ရပါတယ်။6နှစ်ကြာလာတဲ့ဒီစစ်မီးဟာအခုနှစ်ပိုင်းလပိုင်းတွေမှာပိုပြီးတော့ရှိန်မြင့်တက်လာနေတာမို့လို့ကချင်ဒေသခံစစ်ပေးဒုက္ခသည်တွေရဲ့နေစဉ်လူနေမှုဘဝတွေစီးပွားရေးဘဝတွေဘယ်လိုများရုန်းကန်နေကြရပါသလဲ။အခုလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဒီကြောင့်ဆွေးနွေးကြဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲအဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအသားဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းတွေကိုကြိုဆိုပါရခင်ဗျာ။
ဒီအမေရိကန်တန်ခါနေထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေနေ့ညဓာတ်ရိုက်လေးလိုင်းဆွေးနွေးကမှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-392-382-999 ကိုဖြစ်စေ email လိပ်စာ bamis@voanews.com ကိုဖြစ်စေဆက်သွယ်နိုင်ပါတယ်ရှင်။ပါဝင်ဆွေးနွေးလက်ကြဖို့ကိုလည်းထပ်မံဖိတ်ခေါ်ပါရစေ။အခုတော့ရခိုင်ပြည်နယ်အတွင်းရခိုင်လက်နက်ကိုင်တပ်ဖွဲ့အချင်းချင်းတိုက်ခိုက်ခဲ့ကြတဲ့အကြောင်းကိုပြောပြပေးသွားပါဦးမယ်။ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ရဲ့အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့ဌာနချုပ်စခန်းကိုရခိုင်တပ်မတော် AA ကလာတိုက်တဲ့အတွက်ဒီကနေ့ဆုတ်ခွာခဲ့ရတယ်လို့ ALP တာဝန်ရှိသူတွေကပြောပါတယ်။ ALP ဟာမြန်မာအစိုးရနဲ့အပြစ်ရလက်မှတ်ထိုးထားတဲ့လက်နက်ကိုင်အဖွဲ့ဖြစ်ပါတယ်။အခုလိုတိုက်ခိုက်မှုကိုရခိုင်တပ်မတော် AA ဘက်ကအကြောင်းကြားထားတဲ့အကြောင်း ALP ဘက်ကပြောတဲ့ဟာကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကွန်းအိမ်ကပြောပြပေးပါမယ်ရှင်
။အိန္ဒိယမြန်မာနယ်စပ်မီဇိုရန်ပြည်နယ်နေမှာရှိတဲ့ ALB ရခိုင်ပြည်လွတ်မြောက်ရေးပါတီဌာနချုပ်စခန်းတစ်ခုကိုရခိုင်တပ်မတော် AA ကနေဝင်ရောက်တိုက်ခိုက်ခဲ့လို့ဒီကနေ့မှစခန်းကျသွားပြီးတပ်ဖွဲ့ဝင်တချို့ထိခိုက်ကြဆုံးမှုတွေရှိနေတယ်လို့ ALB ဒုတိယဥက္ကဋ္ဌခိုင်ဆိုးနိုင်အောင်က VOE ကိုပြောပါတယ
်။လက်နက်ကြီးကအများကြီးထူတော့ကျွန်တော်ခြေရေးဖို့လေးထူကြတယ်။ကျွန်တော်ခြေရေးဖို့သတိလျောက်ကြတယ်။ညမေးကမလျောက်ကြတယ်ဒီနေ့ကလျောက်ကြဆိုတော့ကျွန်တော်ထုတ်တယ်ဒီနေ့ထုတ်တယ်ဆက်ပြောလိုက်ရတယ်လို့ပြောတယ်
AA ရခိုင်တပ်မတော်ကနေဘာကြောင့်အခုလိုတိုက်ခိုက်လာလဲဆိုတာမသိရသေးတယ်လို့ဒီဖြစ်စဉ်အတွက် AA ဘက်ကတရားဝင်အကြောင်းကြားထားတယ်လို့ခိုင်ဆိုးနေအောင်ကဆက်ပြောပါတယ်
ပေါ်ချင်းချင်းဘာကြောင့်တရရတယ်ဆိုတော့အဲ့ဒါတော့ကျွန်တော်မသိဘူးကျွန်တော်ကမလိုလားရှိမှာပေါ့ဗျာကျွန်တော်လည်းသူတို့ကြောင့်ဒီလိုဇာပြည့်တဲ့အဲ့လိုမဖြစ်တယ်မပေါ်ချင်းချင်းဖြစ်တယ်ကျွန်တော်တို့ချုပ်ပြပါဆိုပြီးတော့ကျဲဦးကြီးချုပ်ဖို့တွမ်းမြတ်လေကိုကျွန်တော်ဆီကကျဲဦးကြီးချုပ်စာပြည့်တယ်ဇာပြည့်တော့အဲ့ဒါကိုသူတိတ်ကြီးဆက်ပုံပေါ်ကျွန်တော်ကတော့ရတော့ဖြစ်တယ်မလိုလားဘူးနင်းငယ်ပတ်တာနင်းရဲ့ဆွေးဖို့လေကဘုံမျိုးကျွန်တော်ကဖက်ခဲဖြစ်ချင်တာကိုလက်ကကပฏิပခါကိုကျွန်တော်မလိုလားဘူး
ပြီးခဲ့တဲ့ဩဂုတ်လ27ရက်နေ့တုန်းက AIB တပ်မှုသူဖြစ်သူပိုမွေးဆွေးနဲ့ဆရာခိုင်တိုင်းထိုက်တို့ဟာမြန်မာဘက်ချမ်းကနေအိန္ဒိယဘက်ချမ်းတာကီရွာကိုတွားရောက်လဲပါရမှာ AA တပ်မတော်ဘက်ကဖမ်းဆီးခဲ့ပြီးမနေ့က AIB ဌာနချုပ်စခန်းတစ်ခုကိုလာရောက်တိုက်ခိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့2016ခုနှစ်ဇွန်လမှာလည်းရခိုင်ပြည်လူမျိုးရေးတပ်မတော်နဲ့ရခိုင်တပ်မတော်တို့ဟာချင်းပြည်နယ်ပလောက်ဝမြို့နယ်ဘက်မှာတိုက်ပွဲငွေတွေဖြစ်ပွားခဲ့မှုပါတယ်ALP ရခိုင်ပြည်လူမျိုးရေးတပ်မတော်နဲ့ရခိုင်တပ်မတော်တို့ဟာအိန္ဒိယမြန်မာနယ်စပ်တွင်နိုင်မြေပိုင်ဆိုင်မှုနဲ့အောက်ခွန်ပြဿနာကြောင့်အငြင်းပွားမှုတွေရှိနေတယ်လို့အခုဒီချိန်မှာအမြင့်ဆုံးစည်ရေးပဋိပက္ခဖြစ်ပွားခဲ့ကြတာပါဒီလိုပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးရခိုင်တပ်မတော်ဘက်ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးရခိုင်တပ်မတော်ရဲ့အရှိပိုင်းစစ်တေတာတာဝန်ခံဘူမူကျော်ဟန်ကတော့ဒီဖြစ်စဉ်အခြေအနေကိုမသိရှိသေးဘူးလို့ဆိုပါတယ်
ကျွန်တော်လည်းအားပေးကြရတယ်ကတော့ဒီကမ္ဘာလေးကခရီးဆက်နေလို့
AFP အနေနဲ့ကရခိုင်ချင်းချင်းကြားသွေးစည်းညီညွတ်ရေးတည်ဆောက်ရမယ့်ကာလမှာအခုလိုစစ်ရေးပဋိပက္ခဖြစ်ပွားတာဟာကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ AFP ဒုတိယဥက္ကဋ္ဌခိုင်ဆိုးနိုင်အောင်ကဆိုပါတယ် ALP ပါတီကို1969ခုနှစ်ဧပြီလ9ရက်နေ့ကကရင်မျိုးရစည်းရုံး KNU နေမြေမှာစတင်တည်ဆောက်ခဲ့ပြီးပါတီရဲ့လောက်ခံရခိုင်ပြည်လူမျိုးရေးတပ်မတော်ကတော့1984ခုနှစ်ဇူလိုင်လမှာတည်ဆောက်ခဲ့ပြီးအိန္ဒိယမြန်မာနယ်စပ်ဘင်္ဂလားဒေ့ရှ်နယ်စပ်ထိုင်းနယ်စပ်တွေမှာခြေပြုလှုပ်ရှားနေပါတယ်AIB က2012ခုနှစ်ဧပြီလမှာမြန်မာအစိုးရနဲ့ပြည်내စစ်အပြည့်ရလက်မှတ်ရေးထိုးနိုင်ခဲ့တယ်လို့ NCA ပြည့်ရလက်မှတ်ရေးထိုးထားတဲ့ဖွဲ့လည်းဖြစ်ပါတယ်။ရခိုင်တပ်မတော် AA ကတော့ NCA လက်မှတ်မရေးထိုးနိုင်သေးတယ်လို့လက်ရှိမြန်မာတပ်မတော်နဲ့စစ်ရေးသင်းမနေဆဲဖြစ်ပြီး UWSA ဝမ်ပြည်သွေးစည်းညီညွတ်ရေးဖွဲ့ဦးဆောင်တဲ့မြောက်ပိုင်းဒေသလက်နက်ကိုင်ဖွဲ့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC ဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်တွင်းမှာရခိုင်လက်နက်ကိုင်တပ်ဖွဲ့အချင်းချင်းတိုက်ခိုက်ခဲ့ကြတဲ့အကြောင်းနိုင်ကိုရင်ပြောပြခဲ့တာပါရှင်။အခုကျမတို့အတန်လွင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအေရှာဆက်ဆက်ဘက်ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ်ညပိုင်းရေဒီယိုအစီအစဉ်တွေမှာတော့လူလူကျမကြီးဦးကျော်စန်းသားရဲ့မြမအရေးသုံးသပ်ချက်နဲ့တိုင်းရင်အားကစားသတင်းလွှာတွေကိုနားဆင်ကြရမှာပါရှင်။အခုညနေပိုင်းနောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင
်။မက္ကနဲမက္ကဆီကိုနယ်စပ်တစ်လျှောက်မှာတတိုင်းကာယံမှုမရှိမဖြစ်လိုအပ်တာကြောင့်ဗဏ္ဍာရေးပြဿနာတွေပေါ်မယ်ဆိုရင်တော့မက်ဆိုဝဲကာလာကဂရီတိုင်းဆောင်ရွက်သွားမယ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဆိုတော့ရန်ဒီယာရက်ဆိုင်သွားမယ်ဆိုရင်တော့မှတတိုင်းဆောင်မှာဖြစ်တဲ့အကြောင်းမနေ့တုန်းကအရီဇိုနာပြည်နယ်မှာကျင်းပခဲ့တဲ့စီယွေးမင်ကွန်းမှာပြောဆိုလိုက်တာပါ။ဒီမင်ကွန်းမှာပဲသမ္မတကသတင်းသမားတွေကတိုက်ပွဲကိုမချစ်တဲ့သစ္စာပေါက်တွေလိုရင်ညွှန်းပြောဆိုပြီးတော့မီဒီယာတွေကိုလည်းထပ်မံတိုက်ခိုက်ဝေဖန်သွားခဲ့ပါတယ်။အာဖဂန်နိုင်ငံတောင်မဲဟဲမန်းပြည်နယ်မှာအသေးခံကားပုံးခွဲတိုက်ခိုက်မှုတစ်ခုဒီကနေ့ဖြစ်ပွားရမှာလူ9ဦးထဏ်မှန်းနေသေဆုံးပြီး38ယောက်ဒဏ်ရာရသွားပါတယ်။ဒီနယ်မြို့တော့လက်ရှိကားမျိုးကရဲတပ်ဖွဲ့ရုံချုပ်ရှိမှာလူများစုဝင်နေရင်တိုက်ခိုက်မှုဖြစ်ခဲ့တဲ့အကြောင်းဒေသခံအာဏာရှင်တွေကပြောပါတယ်။တိုက်ခိုက်မှုတော့သူတို့လက်ချက်ဖြစ်တဲ့အကြောင်းတာလီဘန်တွေကကြေညာထားပါတယ်။အမေရိကန်ရေတပ်သား10ဦးသေဆုံးခဲ့တဲ့တနင်္လာနေ့ကမတော်တဆမှုပါဝင်အမေရိကန်ရေတပ်သင်္ဘောတိုက်မှုတွေဖြစ်ပွားခဲ့ပြီးနောက်မှာပဲအမေရိကန်အမှတ်9ရေတပ်ရဲ့တပ်မှုကိုရာဂူကဖယ်ရှားလိုက်ပါတယ်။ဦးဆောင်ကုတ်ကဲနိုင်စွမ်းပေါ်ယုံကြည်မှုမရှိတော့တဲ့အတွက်ဒုတိယရေတပ်ပူချုပ်ကြီးဂျိုးဆက်အော်ရှန်ကိုတာဝန်ကနေအနာပြလိုက်တာဖြစ်ကြောင်းလဲပစိဖိတ်ဒေသအမေရိကန်ရေတပ်တပ်မှုရေတပ်ပူချုပ်ကြီးစကော့ဆွစ်ကကြေညာချက်မှာဖော်ပြထားပါတယ်။မြကူရီးယားရဲ့နျူကလ িয়ার စီစဉ်တွေကိုအားပေးကူညီမှုဆွဆွဲခြင်းနဲ့တရုတ်နဲ့ရုရှားကုမ္ပဏီတွေကိုအမေရိကန်ပြည်တော်စုကပိတ်ဆို့တံခါးမှုအသစ်တွေချမှတ်လိုက်တဲ့အပေါ်တရုတ်နိုင်ငံကကန့်ကွက်လိုက်ပါတယ်။မြကူရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေကိုထိန်းချုပ်နိုင်မှုအမေရိကန်နဲ့တရုတ်တို့ရဲ့ပူးပေါင်းဆောင်ရွက်မှုတွေမှာတံခါးမှုတွေကအထောက်အကူမဖြစ်တဲ့အကြောင်းတရုတ်နိုင်ငံဂျိုင်းဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ယင်းကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။အမေရိကန်အနေနဲ့အမားကိုချက်ချင်းပြင်ဆင်ဖို့လဲတရုတ်နိုင်ငံဂျိုင်းဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကဒီကနေ့ပဲတိုက်တွန်းပြောဆိုသွားပါတယ်။
ဗုဒ္ဓဦးနဲ့ညနေပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြသွားခဲ့တာပါ။ဒီညနေအစည်းအဝေးထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇူဘီယာ LTF ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOA မြန်မာပိုင်းအစည်းအဝေးအင်တာနက်စာမျက်နှာ bami.voanews.com မှာလည်းနှာစင်နိုင်ကြပါရဲ့ရှင်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွန်မျိုးပါရှင်။
This program has come to you from the Voice of America, Washington.